Welcome to the Voice of America in Burmese.
မင်္ဂလာညနေခင်းပါခင်ဗျာ Washington Bureau of View American တန်ကနေ2016ခုနှစ် September 3ရက်စနေနေ့ညနေခင်းမြန်မာဘာသာအစီအစဉ်တွေကိုမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီအထိ9.16 19နဲ့25တို့ကနေစတင်အသံလွှင့်နေပါပြီဗျာဒီညနေခင်းအတွက်အစီအစဉ်မူကတော့ကျွန်တော်ရန်နိုင်ပ
ါမင်္ဂလာညနေခင်းပါရှင်ဒီကနေ့ညနေခင်းသတင်းတွေကိုမခွန်ညိုနဲ့ကျွန်မအနားလာလို့ပြောပြပေးမှာပါကမ္ဘာစီးပွားရေးအင်အားကြီးနိုင်ငံ20 G20 ထိပ်သီးညီလာခံကိုတခြားကမ္ဘာအကောင်ဆောင်တွေနဲ့အတူတက်ရောက်ဖို့အမေရိကန်သမ္မတဘရက်အိုဘားမားတရုတ်နိုင်ငံကိုရောက်ရှိလာပါပြီမနစ်ကပါရီမှာရရှိခဲ့တဲ့ကာဗွန်နိုင်အောက်ဆိုက်တန်ငွေလျှော့ချရေးသဘောတူညီချက်ကိုအတည်ပြုကြောင်းတရုတ်နိုင်ငံကဒီကနေ့ပဲကြေညာပါတယ်ရခိုင်ပြည်နယ်ဆိုင်ရာအကြံပေးကော်မရှင်ဥက္ကဋ္ဌဖြစ်တာဝန်ယူမဲ့ကုလသမဂ္ဂအတွင်းရေးမှူးချုပ်ဟောင်းကော်ဖီအာနန္ဒာဒီကနေ့ရန်ကုန်ကိုရောက်ရှိလာခဲ့ပါပြီဒီလိုသတင်းတွေကိုကြားမှာပါကိုရန်နိုင
်ဟုတ်ကဲ့ပါသတင်းတွေပြီးနားဆင်ရမယ့်ထဲမှာတော့နေပြည်တော်မှာကျင်းပနေတဲ့21ရာစုပင်လုံညီလာခံကတော့ဒီကနေ့မှပဲကျင်းပပြီးစီးသွားခဲ့ပါပြီ
အခုပြောသွားတဲ့အချိန်မှာပုံဝင်နေတဲ့ဝေဘာနာတွေတိုက်ခိုက်တာတွေလည်းပါသွားပါတယ်ကိုယ်ကျေးဇူးမှာသွားလည်းဒါဒီလိုဖြစ်တာဟာဘာမှကြောက်ကြမဖြစ်ဘူးလို့ဒီပါဒီလိုပဲယူကြည့်ပါဆိုရင်ဒါမရှိပါဘူး
အင်္ဂလာတိုင်းမင်္ဂန်ပုတ်ကိုတောင်ဆန်းစုကြည်ဖင်လုံညီလာခံမှာဒီကနေ့ပြောသွားတာဖြစ်ပါတယ်ငင်းငယ်ညီလာခံနောက်ဆုံးသတင်းပေးပို့ချက်အပြည့်စုံကိုမကြခင်မှာနားဆင်ရမှာပါဒါပြင်ဒီညီလာခံကနေရှေ့ပါရီဆက်လုတ်သွားဖို့လိုပါသလဲနိုင်ငံရေးကဲခတ်တီရဲ့၃သက်ချက်နဲ့အတူမကြခင်ကျင်းပမဲ့အမျိုးသားအဆင့်နိုင်ငံရေးဆွေးနွေးပွဲမှာပါဝင်ခြင်းနဲ့ဆိုရင်တော့တိုင်းသားလက်နက်ကိုင်အဖွဲ့တွေအပြည့်ရဲ့စာချုပ် NCA မှာလက်မှတ်ထိုးရမယ့်အကြောင်းစတာတွေကိုနားဆင်ရဖို့ရှိပါတယ်ဒီအကြောင်းတွေမတိုင်ခင်မှာနောက်ဆုံးရနိုင်ငံတကာသတင်းတွေကိုတော့နန်းလောင်နဲ့မခွန်ညိုတို့ကြီးညာပေးမှာဖြစ်ပါခင်ဗျာ
ကမ္ဘာစီးပွားရေးအင်အားကြီးနိုင်ငံ20 G20 ထိပ်သီးညီလာခံကိုတခြားကမ္ဘာအကောင်ဆောင်တွေနဲ့အတူတက်ရောက်ဖို့အမေရိကန်သမ္မတဘရက်အိုဘားမားဟာတရုတ်နိုင်ငံဟန်ဂျိုးကိုစနေနေ့ခင်းမိုင်မှာရောက်ရှိပါတယ်ညီလာခံမကျင်းပခင်မှာတရုတ်သမ္မတရှီကျင်းပင်နဲ့အိုဘားမားတွေ့ဆုံမှာပါထိပ်သီးညီလာခံကိုစနေနေ့တနင်္ဂနွေနေ့ရက်ကျင်းပတာပါဒီညီလာခံပြီးရင်မစ္စတာအိုဘားမားဟာလာအိုစ်နိုင်ငံဗီယန်ချင်းကိုဆက်လက်ထွက်ခွာပြီးအင်္ဂါကနေဂျာရာပလင်းနဲ့အထိကျင်းပမဲ့အရှေ့တောင်အာရှနိုင်ငံများအသင်းအာဆီယံနဲ့အရှေ့အာရှထိပ်သီးညီလာခံကိုတက်ရောက်မှာဖြစ်ပါတယ်။ G20 ညီလာခံအတွင်းခက်ခဲတဲ့အကြောင်းအရာအတော်များများနဲ့မစ္စတာအိုဘားမားရင်ဆိုင်ရမှာဖြစ်တယ်လို့ကမ္ဘာစီးပွားရေးအင်အားကြီးနိုင်ငံ20ကကောင်းဆောင်တွေကနေကွေးနေတဲ့ကမ္ဘာစီးပွားရေးဦးမော်လာအောင်ဘလို့အကောင်းဆုံးလုပ်ကြမလဲဆိုတာနဲ့ယာရီဥဒုပြောင်းလဲမှုကိုရပ်တန့်သွားအောင်ရှေ့ဆက်တိုးလုပ်ကိုင်သွားဖို့အပြင်းထန်ဆွေးနွေးကြရမှာပါ။အိုဘားမားဟာသမ္မတတယောက်အနေနဲ့အာရှကို17ကြိမ်မြောက်ခရီးထွက်တာဖြစ်ပြီးသူ့ရဲ့ရှင်းနှစ်ကြာသမ္မတသက်တမ်းအတွင်းအာရှဒေသအတွင်းအမေရိကန်ရဲ့ဩဇာလွှမ်းမိုးမှုအားကောင်းအောင်ကြိုးပမ်းလာတာဖြစ်ပါတယ်။အိုဘားမားဟာတရုတ်သမ္မတရှီအပြင်တူရကီသမ္မတရာဆစ်ထိုင်ယက်အာရိုဝါနဲ့လည်းတွေ့ဆုံမှုရှိပါတယ်။ဒါအပြင်ရုရှားသမ္မတဗလာဒီမီယာပူတင်နဲ့လည်းညှိလာခံရဲ့ဘေးပါမှာတွေ့ဆုံလိမ့်မယ်လို့ခန့်မှန်းရပါတယ်။ဗြိတိန်ဝန်ကြီးချုပ်ထရီဆာမေးနဲ့လည်းတနင်္ဂနွေနေ့မှာအိုဘားမားတွေ့ဆုံမယ်လို့အင်ဖီရောကပြောပါရယ်။ဒါဟာဆိုရင်ဥရောပတမကကနေဗြိတိန်နိုင်ငံခွဲထွက်ဖို့မဲပေးရွေးချယ်ခဲ့တာကြောင့်ဒေးဗစ်ကင်မရွန်ရာထူးကနှုတ်ထွက်ပြီးဇူလိုင်လမှာစတင်တာဝန်ထမ်းဆောင်ခဲ့တဲ့ဝန်ကြီးချုပ်မေးနဲ့အိုဘားမားတို့ပထမဆုံးအကြိမ်တွေ့ဆုံမှာလည်းဖြစ်ပါရယ်။
မနေ့ကပါရီမှာရခဲ့တဲ့ကာဗွန်ဒိုင်အောက်ဆိုက်ဓာတ်ငွေလျှော့ချရေးသဘောတူညီချက်ကိုအတည်ပြုကြောင်းတရုတ်နိုင်ငံကဒီကနေ့ပဲကြေညာသွားပါတယ်။ဒါကြောင့်ဒီနှစ်ကုန်မှာပါရီသဘောတူညီမှုစတင်အကောင့်ထဲပို့ဖို့ကြိုးပမ်းမှုတွေအတွက်ထောက်ပံ့ဖြစ်လာပါတယ်။အမေရိကန်ပြည်ထောင်စုအနေနဲ့လည်းတရုတ်နိုင်ငံဟန်ဂျိုးမြို့မှာမနေ့ဖြန်တနင်္ဂနွေနေ့မှာကျင်းပမဲ့စီးပွားရေးအင်အားကြီးနိုင်ငံ20 G20 ညီလာခံတိုင်ခင်ပဲရစ်သဘောတူညီချက်မှာတရားဝင်ပူးပေါင်းဆောင်ရွက်ခဲ့ကြောင်းကြေညာလိမ့်မယ်လို့ယူဆရပါတယ်။အမေရိကန်သမ္မတအိုဘားမားကစနေနေ့မှာတရုတ်နိုင်ငံကိုရောက်တာနဲ့ရာသီဥတုပြောင်းလဲမှုတွေနဲ့ပတ်သက်လို့ပြောဖို့ရှိတယ်လို့အင်ဗျူတော်ကကြေညာထားပါတယ်။သမ္မတအိုဘားမားဆိုရသက်တမ်း၈နှစ်အတွင်းအမေရိကန်နဲ့တရုတ်နှစ်နိုင်ငံကြားအင်တာနက်ကနေသတင်းအချက်အလက်တွေခိုးယူတိုက်ခိုက်မှုတောင်တရုတ်ပင်လယ်အရေးနဲ့တရုတ်ရဲ့အိမ်နီးချင်းတောင်ကိုရီးယားနိုင်ငံမှာဒုံးလက်နဲ့ကာကွယ်ရေးတပ်ဖြန့်ချထားမဲ့အစီအစဉ်တွေကြောင့်ဆက်ဆံရေးတင်းမာမှုမြင့်မားခဲ့ပေမဲ့ရာသီဥတုပြောင်းလဲမှုကိုတိုက်ဖျက်ရင်းမှာတော့အတူလက်တွဲဆောင်ရွက်ကြဖို့နှစ်နိုင်ငံလုံးကြေညာထားတာပါ။ဆက်ယုံလုံယုံတွေကြောင့်ကာဗွန်အောက်ဆိုက်ဓာတ်ငွေထုတ်လွှင့်မှုအမြင့်ဆုံးနိုင်ငံဟာတရုတ်နိုင်ငံဖြစ်ပြီးအမေရိကန်ကဒုတိယဖြစ်ပါတယ်။တရုတ်အမေရိကန်နှစ်နိုင်ငံပေါင်းရဲ့ဆက်ယုံလှုပ်ယုံတွေကကာဗွန်ဒိုင်အောက်ဆိုက်ဓာတ်ငွေထုတ်လွှင့်မှုပမာဏဟာတကမ္ဘာလုံးရဲ့38ရာခိုင်နှုန်းရှိနေတာပါ။
အမေရိကန်သမ္မတရွေးကောက်ပွဲမှာကိုယ်စားလှယ်လောင်းတို့ရဲ့စကားစစ်ထိုးပွဲဟာအမြဲလိုအရေးပါလာပါတယ်။ဒါပေမဲ့လည်းပုံမှန်မဟုတ်ပဲလူကြိုက်နဲလာတဲ့သမ္မတကိုယ်စားလှယ်လောင်းတွေဖြစ်ကြတဲ့ Hillary Clinton နဲ့ Donald Trump တို့ဦးစလုံးအတွက်ဒီနှစ်စကားစစ်ထိုးပွဲတွေဟာမဲဆန္ဒရှင်တွေပေါ်မှာပုံမှန်ထက်လွန်မိုးမဲ့ပုံရှိပါတယ်။ဒီနှစ်အတွက်မဲဆန္ဒရှင်တွေရဲ့သဘောထားကပြက်ပြက်တသားမရှိလာသလိုတစ်ဖက်ဖက်ကိုထောက်ခံဖို့စိတ်ဆန္ဒရှိတဲ့သူတွေအတွက်တစ်ဖက်ကိုပြောင်းပြီးတော့မဲပေးလိုက်ဖို့ကတိတ်မခက်လာဘူးဆိုပြီးတော့တောင်ကိုရီးယားတက္ကသိုလ်နိုင်ငံရေး Institute က Director Dan Shon နာက AP သတင်းဌာနကိုပြောပါရယ် Washington Post နဲ့ ABC သတင်းဌာနတို့ဒီသတင်းမှာအစောပိုင်းကထုတ်ပြန်လိုက်တဲ့စစ်တမ်းတစ်ခုအရ American 48ရခိုင်နှုန်းက Hillary Clinton ကိုသဘောကျပြီးတော့56ရခိုင်နှုန်းကသဘောမကျဘူးလို့ The Washington Post ကဆိုပါရယ်ဒါဟာလူမှုမြင်ကွင်းမှာ25နှစ်နေပါကြအောင်ကျင်းလဲခဲ့တဲ့ Hillary Clinton အတွက်လူကြိုက်အနည်းဆုံးကာလလည်းဖြစ်တယ်လို့ဆိုပါရယ် Trump ရဲ့အခြေအနေကပိုးပြီးတော့ရောင်းဆိုပါသေးတယ် American 35ရခိုင်နှုန်းကလာသူ့ကိုသဘောကျပုံရပြီးတော့63ရခိုင်နှုန်းကသဘောမကျကြဘူးလို့သတင်းစာကဖော်ပြပါရယ်သမရကိုစလဲလောင်းအိုးရဲ့စကားစစ်ထိုးပွဲကို3ချိန်ကျင်းပမှာဖြစ်ပြီးပထမဆုံးပွဲကိုတော့စက်တင်ဘာလ26ရက်နယူးယောက်မြို့က Hotspur Traffic တို့မှာကျင်းပမှာပါဒီပွဲကို ABC သတင်းဌာနကသတင်းကြေညာသူ Lisa Holtz ကတာဝန်ယူညှိနှိုင်းကြေကျက်သူအဖြစ်လုပ်ကိုင်မှာပါဒုတိယပွဲကိုအောက်တိုဘာလ9ရက်နဲ့တတိယပွဲကိုတော့အောက်တိုဘာ19ရက်မှာကျင်းပမှာဖြစ်ပါတယ
်ဆီးရီးယားရဲ့နယ်စပ်မြို့ကိုဗန်နီမှာတူရကီလုံခြုံရေးတပ်ဖွဲ့တွေကိုဆီးရီးယားကတ်တိုကြားမှာတောက်ကြနေကတိုက်ပွဲတွေအပြင်းထန်ဖြစ်ပွားခဲ့ပါတယ်တူရကီဘက်ကနေဆက်မှာဒတိုင်းဆောက်နေတာကိုကန့်ကွက်ဆန္ဒပြကြတဲ့လူစုကိုတူရကီလုံခြုံရေးတပ်ဖွဲ့တွေကမျက်ရည်ယိုပုံးနဲ့ရေပိုက်တွေတုံးပြီးတော့လူစုခွဲခဲ့တာဖြစ်ပါတယ်တူရကီလုံခြုံရေးတပ်ဖွဲ့တွေဟာဆန္ဒပြသူတွေကိုတနက်နဲ့ပစ်ခဲ့တဲ့အကြောင်းအနည်းဆုံး1ယောက်သေဆုံး10ယောက်ဒဏ်ရာရခဲ့တယ်လို့ခတ်အရာရှိတွေက VOA ကိုပြောပါတယ်တူရကီဘက်ကတော့အဲ့ဒီဆွတ်ဆွဲချက်ကိုညှင်းထားပါတယ်ခတ်တွေကကိုပိုင်အုပ်ချုပ်တဲ့ဒေတာနယ်မြေအဖြစ်ကြေညာထားတဲ့ကိုဗန်နီဒေတာရဲ့နိုင်ငံသားရေးဝန်ကြီးအိဗရာဟင်ခူတိုကဒဏ်ရာတနတ်ဒဏ်ရာနဲ့လူ2ဦးသေဆုံးခဲ့ကြောင်းနဲ့ဒဏ်ရာရတဲ့သူအများပြားရှိခဲ့ပြီးစေကူတမှုခံယူနေကြတယ်လို့ပြောပါတယ်ဒီသတင်းတွေနဲ့ပတ်သက်လို့တူရကီစစ်ဖက်ဆိုင်ရာကို Reuters သတင်းဌာနကမေးတဲ့အခါမှာအုပ်စုတစုကနေဆက်ကိုကတ်လာပြီးဆောက်လုပ်ရေးလုပ်ငန်းခွင်ကစက်ပစ္စည်းတွေအလုတ်သမားတွေနဲ့စစ်သားတွေကိုကြောက်တုံးတွေနဲ့ပစ်ပေါက်ခဲ့တဲ့အကြောင်းဖြေကြားခဲ့ပါတယ်မျက်ရည်ပုံးနဲ့ရေပိုက်တွေတုံးခဲ့ပေမဲ့တနတ်နဲ့ပစ်ခဲ့တာမျိုးမရှိဘူးလို့လည်းဖြေထားကြောင်း Reuters မှာဖော်ပြထားပါတယ်
Your American တန်ညနေပဲမြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေ9နာရီထိလိုင်းဒိုမီတာ16 kHz 1683ညလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
ဗီယိုအေကနေစနေနေ့ညနေခင်းသတင်းတွေကိုဆက်လက်ထုတ်လွှင့်နေပါတယ်နိုင်ငံတော်၏အတိုင်ပင်ခံပုဂ္ဂိုလ်နိုင်ငံခြားရေးဝန်ကြီးဒေါက်အောင်ဆန်းစုကြည်ဟာမကြာခင်ရက်ပိုင်းတွေအတွင်းပြပခီးစင်တွေဆက်တိုက်ဆိုသလိုထွက်ပေါ်ရှိနေပါတယ်။ဒီထဲမှာပထမဦးဆုံးခီးစင်ကတော့အရှေ့အာရှထိပ်သီးအစည်းအဝေးနဲ့အရှေ့တောင်အာရှနိုင်ငံများအဖွဲ့အာဆီယံထိပ်သီးအစည်းအဝေးတွေကျင်းပမဲ့လာအိုစ်နိုင်ငံကိုသွားမှာပါ။ဒီခီးစင်တွေနဲ့ပတ်သက်ပြီးနိုင်ငံခြားရေးဌာနညွန်ကြားရေးမှူးဒေါက်အေးဆိုက VOA ကိုအခုလိုအတည်ပြုပြောဆိုပါရစေ။
အခုပြောနိုင်တာအဲ့ခီးစင်တွေသွားမှာဒီစိတ်ကတော့ ASEAN Summit အစည်းအဝေးထဲမှာတော့တက်ကိုတက်မယ်။နောက်ပြီးတော့ဒီဟိုအိန္ဒိယခီးစင်ကအိန္ဒိယသွားတာမဟုတ်ဘူး BIMSTEC Summit ရှိရလေ။အိန္ဒိယက BRICS အစည်းအဝေးနဲ့အတူတူ BIMSTEC Summit မှာလုပ်မယ်ဆိုတော့ BIMSTEC Summit ကိုတက်ဖို့ရှိတယ်ပေါ့။အဲ့ဒါရယ်နောက်အခု UN သွားတက်မယ်လေ။ဟို UN သွားမှာအင်္ဂလန်ဝင်မယ်။အင်္ဂလန်မှာတော့တာမကြီးတွေနဲ့တွေ့ဖို့ဒါဆိုတော့အရင်လွန်ခဲ့တဲ့နှစ်လလောက်ကအရှမ်းမှာရှိလို့မြန်မာတာမကြီးတွေကိုစုနဲ့တွေ့ပြီးပြီ။နောက်ခက်ချမ်းတာမကြီးတွေလည်းမတွေ့ရသေးဘူး။အခုနောက်ခက်ချမ်းတာမကြီးတွေတွေ့ဖို့အင်္ဂလန်ကိုဆက်သွယ်ထားပြီးတော့ခေါ်ထားတယ်။အင်စပီရာကီးစင်စီစဉ်နေတယ်ဆိုတော့သိတယ်ဒါပေမဲ့ဘယ်အချိန်မှဖြစ်သွားမလဲဆိုတော့အမှန်ပဲ။
အရှေ့အာရှထိပ်သီးအစည်းအဝေးနဲ့အာဆီယံထိပ်သီးအစည်းအဝေးတွေကိုလာအိုစ်နိုင်ငံဗီယန်ချင်းမြို့တော်မှာစက်တင်ဘာလ6ရက်နေ့ကနေ10ရက်နေ့အထိကျင်းပမှာဖြစ်ပြီးအမေရိကန်သမ္မတဘရက်အိုဘားမားအပါအဝင်ဒေတာရင်းကထိပ်တန်းကောင်းဆောင်တွေတက်ရောက်ကြမှာပါ။နိုင်ငံကောင်းဆောင်အသီးသီးမိန့်ခွန်းပြောကြားမဲ့83ကြိမ်မြောက်ကုလသမဂ္ဂထွေထွေညီလာခံကတော့စက်တင်ဘာလ20ရက်နေ့မှာစတင်မှာမယ်။နယူးယောက်မြို့မှာကျင်းပမဲ့ကုလသမဂ္ဂထွေထွေညီလာခံကိုတက်ရောက်ဖို့အမေရိကန်ပြည်ထောင်စုကိုဒေါက်အောင်ဆန်းစုကြည်လာရောက်တဲ့အခါဝါရှင်တန် DC မြို့တော်ကိုလည်းလာပြီးတော့သမ္မတဘရက်အိုဘားမားနဲ့တီးခြားတွေ့ဆုံဖြစ်ပေမဲ့အစီအစဉ်အသေးစိတ်ကိုတော့မသိရသေးပါဘူး။သမ္မတဥပမာကသူ့ရဲ့သမ္မတတက်တန်းအတွင်းအမေရိကန်ပြည်ထောင်စုကိုလာရောက်ဖို့ဒေါအောင်ဆန်းစုကြည်ကိုဖိတ်ကြားတာကိုဒေါအောင်ဆန်းစုကြည်ကလက်ခံထားတာဖြစ်ပါတယ်။အမေရိကန်အစိုးရအမျိုးသားလုံခြုံရေးဆိုင်ရာဒုတိယအကြံပေးပုဂ္ဂိုလ် Ben Rhodes နဲ့ဇူလိုင်လမြန်မာနိုင်ငံခီးစဉ်အတွင်းနှစ်ပြည်တော်မှာဒေါအောင်ဆန်းစုကြည်နဲ့တွေ့ဆုံချိန်မှာသမ္မတဥပမာရဲ့ဖိတ်ကြားချက်ကို Ben Rhodes ကပြောဆိုခဲ့တာပါ။အိန္ဒိယနိုင်ငံဂါဝပြည်နယ်ပန်ဂျပ်မြို့မှာအောက်တိုဘာလ15ရက်နဲ့16ရက်တွေမှာကျင်းပမဲ့၈ချိန်မြောက် BRICS စီထိပ်တီးအစည်းအဝေးနဲ့အတူ BIMSTEC အစည်းအဝေးထိပ်တီးအစည်းအဝေးကိုလည်းကျင်းပမှာဖြစ်ပါတယ်။ BRICS ထိပ်တီးအစည်းအဝေးကိုဘရာဇီးလ၊ရုရှား၊အိန္ဒိယ၊တရုတ်၊တောင်အာဖရိကနိုင်ငံတွေကကောင်းဆောင်နေတဲ့ရောက်မှာဖြစ်ပါတယ်။ BIMSTEC ကတော့ဘင်္ဂလားဒေ့ရှ်၊အိန္ဒိယ၊မြန်မာ၊သီရီလင်္ကာ၊ထိုင်း၊ဘူတာနဲ့နီပေါလနိုင်ငံတွေကကောင်းဆောင်နေတဲ့ရောက်မဲ့ထိပ်တီးအစည်းအဝေးပါ။ BRICS ထိပ်စီအစည်းအဝေးအင်ရှင်နိုင်ငံဖြစ်တဲ့အိန္ဒိယက BIMSTEC အဖွဲ့ဝင်နိုင်ငံတွေကကောင်းဆောင်တွေကိုလည်းတစ်ပါးတည်းဖိတ်ကြားပြီးတော့အားလုံးတွေ့ဆုံဆွေးနွေးနိုင်အောင်စီစဉ်တာဖြစ်ပါတယ်။
မြန်မာနိုင်ငံပေါ်ချမှတ်ထားတဲ့စီးပွားရေးတန်ခတ်ပိတ်ဆို့မှုတွေကိုဒေါအောင်ဆန်းစုကြည်အမေရိကန်နိုင်ငံရောက်ရှိစဉ်အတွင်းရှော့ပေါ့ပေးကောင်ပေးနိုင်တယ်လို့အမေရိကန်အရာရှိတွေကိုကိုဂါပီရိုက်တာသတင်းမှာဖော်ပြထားပါတယ်။ဒီတန်ခတ်ပိတ်ဆို့မှုတွေကိုဘယ်တိုင်းတာထိရှော့ပေးမလဲဆိုတာဒေါအောင်ဆန်းစုကြည်နဲ့တွေ့ဆုံဆွေးနွေးပြီးသမ္မတအိုဘားမားဆုံးဖြတ်ချက်ချမယ်လို့ခန့်မှန်းရာကြောင်းသတင်းမှာဖော်ပြထားတာပါ။တရုတ်နိုင်ငံမှာကျင်းပမဲ့ကမ္ဘာစီးပွားရေးအင်အားကြီးနိုင်ငံ20 G20 ထိပ်သီးညီလာခံကိုသမ္မတအိုဘားမားတက်ရောက်ပြီးရင်လာအိုနိုင်ငံဘီယန်ဂျင်းမှာအင်္ဂါနေ့ကကြာသာပတေးနေ့ထိကျင်းပမဲ့အရှိတောင်အာရှနိုင်ငံများတင်အာဆီယံနဲ့အရှေ့အာရှထိပ်သီးဆွေးနွေးပွဲကိုတက်ရောက်မှာဖြစ်ပြီးအဲ့ဒီထိပ်သီးဆွေးနွေးပွဲကိုဒေါအောင်ဆန်းစုကြည်လည်းတက်ရောက်ဖို့ရှိပါတယ်။ဒေါအောင်ဆန်းစုကြည်ဟာအမေရိကန်ကိုစက်တင်ဘာလ14ရက်နဲ့15ရက်မှာလာရောက်မှာဖြစ်ပြီးသမ္မတအိုဘားမားဒုတိယသမ္မတဂျိုးဘိုင်ဒန်အပြင်လွှတ်တော်အမတ်တွေစီးပွားရေးခေါင်းဆောင်တွေနဲ့လည်းတွေ့ဆုံဖို့ရှိပါတယ်။မြန်မာနိုင်ငံပေါ်တန်ခတ်ပိတ်ဆို့မှုလျှော့ချရေးနဲ့ပတ်သက်လို့အင်ဂျီရောကဘာမှမှတ်ချက်မပေးပါဘူး။ဒါပေမဲ့အမေရိကန်ရဲ့ဒီအရေးယူတန်ခတ်မှုတွေဟာမြန်မာနိုင်ငံဒီမိုကရေစီရေးပြုပြင်ပြောင်းလဲမှုတွေဖြစ်ပေါ်လာစေဖို့ဖိအားပေးရရောက်တဲ့အတွက်အမေရိကန်ကအရေးယူတန်ခတ်မှုတွေဆက်ပြီးထားရှိဖို့လူ့အခွင့်အရေးစောင့်ကြည့်ရေးအဖွဲ့ HRW ကတောက်ကြားနေကပဲတောင်းဆိုသွားပါတယ်
။ရခိုင်ပြည်နယ်ဆိုင်ရာအကြံပေးကော်မရှင်ဥက္ကဋ္ဌဖြစ်တာဝန်ယူမဲ့ကုလသမဂ္ဂအတွင်းရေးမှူးချုပ်ဟောင်းကိုဖီအာနန်ဟာဒီကနေ့စနေနေ့ညနေမွန်လွဲ3နာရီကျော်မှာမြန်မာနိုင်ငံရန်ကုန်လေးစိတ်ကိုရောက်ရှိလာခဲ့ပါပြီ။မစ္စတာအာနန်ဟာစက်တင်ဘာလ5ရက်နေ့မှာအမျိုးသားပြန်လည်တင်မြှင့်ရင်းနဲ့ငင်းချမ်းရင်းဗဟိုဌာန NRPC မှာနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်နဲ့တွေ့ဆုံဆွေးနွေးပြီးတဲ့နောက်ပူရဲသတင်းစာရှင်းလင်းပွဲပြုလုပ်မှဖြစ်ပါတယ်။အဲ့ဒီနေ့မှာပဲမစ္စတာအာနန်ကရခိုင်ပြည်နယ်ဆိုင်ရာအကြံပေးကော်မရှင်ရဲ့လုပ်ငန်းတွေနဲ့ပတ်သက်လို့ကြေညာမှလည်းဖြစ်ပါတယ်။သူကရခိုင်ပြည်နယ်စစ်တွေမြို့ကိုစက်တင်ဘာလ6ရက်နေ့ခုနှစ်ယောက်မှသွားဖို့ရှိပါတယ်။သူရဲ့ရခိုင်ပြည်နယ်ခီးစဉ်အတွင်းရခိုင်ပြည်နယ်တွင်းကသက်ဆိုင်ရာအဖွဲ့အစည်းတွေလူပုဂ္ဂိုလ်တွေနဲ့တွေ့ဆုံပြီးတော့ကော်မရှင်ရဲ့လုပ်ငန်းစဉ်တွေကိုရှင်းလင်းတင်ပြဖို့လည်းစီစဉ်ထားပါတယ်ရှင
်။နောက်ဆုံးရနိုင်ငံတကာသတင်းတွေကိုနန်းလောင်နဲ့မခွန်ညိုတို့ကြီးညာပေးသွားတာဖြစ်ပါတယ်။အခုတော့သတင်းဆောင်မတွေကိုတင်ဆက်ပေးတော့မှာပါ။အရင်ဆုံးတော့21ရာစုပင်လုံးကြီးလာကန်နဲ့ဆိုင်တဲ့သတင်းတွေကိုတင်ပြပေးတော့မှာဖြစ်ပါတယ်။21ရာစုပင်လုံးပြည်ထောင်စုငင်းငယ်ရေးညီလာခံပထမအကြော့ဟာဒီကနေ့ပဲပြီးဆုံးသွားခဲ့ပါပြီ။ဒုတိယအကြော့ညီလာခံကိုတော့နောက်6လအကြာမှာကျင်းပဖို့ရှိပြီးတော့ဒီကြားထဲမှာတော့အမျိုးသားအဆင့်နိုင်ငံရေးဆွေးနွေးပွဲတွေပြုလုပ်သွားမှာဖြစ်ပါတယ်။အခုညီလာခံအတွင်းတင်ပြချက်တွေဟာပုံမှန်လင်းလင်းရှိသလိုအပြန်အလှန်ဝေဖန်မှုတွေလည်းရှိခဲ့တာပါ။ဒါပေမဲ့လည်းငင်းငယ်ရေးအတွက်ရှိနေတဲ့ပြဿနာတွေကိုဖြေရှင်းဖို့အစိုးရအနေနဲ့ရှိကပဲဖြစ်ဖြစ်နောက်ကပဲဖြစ်ဖြစ်ရက်တီပြီးဖေးမလက်တွဲဆောင်ရွက်သွားပါမယ်လို့ဒေါအောင်ဆန်းစုကြည်ကကတိပေးသွားပါတယ်။နေပြီးတော့ငင်းငယ်ညီလာခံမှာရောက်နေတဲ့ကိုသားညုံကသတင်းပေးပို့ထားပါတယ်ခင်ဗျာ
။လေးရတာကျင်းပတဲ့ဒီပြည်အောင်စုငင်းငယ်ညီလာခံတွင်းမှာတော့အစိုးရတက်မတော်နိုင်ငံရေးပါတီတွေနောက်ပြီးတော့တိုင်းသာလက်နက်ကိုင်ဖွဲ့စည်းသီးသီးကသူတို့ရဲ့ငင်းငယ်နဲ့ပတ်သက်တဲ့ရက်တီချက်သဘောထားတွေကိုပို့ဝင်လင်းလင်းပဲစာတမ်းတွေတင်သွင်းဆွေးနွေးသွားတာတွေ့ရပါတယ်။ဒီနေရာမှာတက်မတော်နဲ့တိုင်းသာလက်နက်ကိုင်ဖွဲ့စည်းတွေကြားမှာငင်းငယ်နဲ့ပတ်သက်လို့သူတို့ရဲ့ရည်တည်ချက်သဘောထားတွေဟာအတော်လေးကွဲလွဲနေတာမို့လို့စိုးရိမ်မှုတွေလည်းပေါ်ထွက်ခဲ့ပါတယ်။ဒါပေမဲ့လည်းပြဿနာကိုစိုးရိမ်စရာမလိုဘဲနဲ့ပြဿနာကိုရှောင်နာမှစိုးရိမ်စရာကောင်းတယ်ဆိုပြီးတော့နိုင်ငံတော်ရဲ့တိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်ကအပိတ်မေခွန်းထဲမှာထည့်သွင်းပြောဆိုသွားပါတယ်
။အခုပြောသွားတဲ့အချိန်မှာပုံဝင်နေနေဝေဘာနာတွေတိုက်ခိုက်တာတွေလည်းပတ်သွားပါတယ်။ဒီကိုယ်စီရဲ့မှာသူကလည်းဒါဒီလိုဖြစ်တာဟာဘာမှကြောက်စရာမရှိဘူးလို့ဒီပါဒီလိုပဲယုံကြည်ပါတယ်။စိုးရိမ်ကြမရှိပါဘူး။ပြဿနာကိုစိုးရိမ်ကြမရှိပါဘူး။ပြဿနာမရှိအောင်ဆောင်းနာဆောင်းနေရတာလားကဒါကစိုးရိမ်ကြဖြစ်ပါဘူး။ဒါကဘယ်လိုလဲ။ပြဿနာကိုတော့ဖြေရှင်းမှန်းတော့ဖြစ်ပါဘူး။ဒါကြောင့်တော့တတ်သိရှိရှိနဲ့ကျွန်တော်တို့ဒီပြဿနာကိုရင်ဆိုင်မယ်။ဖြေရှင်းနိုင်တဲ့အရေးချင်းတွေကိုကျွန်တော်တို့မွေးထုတ်မယ်။ကျွန်တော်တို့အတူလက်ကဲပြီးတော့တူဦးတူကူညီမယ်။ဖေးမမယ်တူဦးရဲ့အမြင်ကိုတူဦးကလေးစားမယ်နားထောင်မယ်သဘောချင်းမတိုက်ဆိုင်ရင်တောင်မှဘာကြောင့်မတိုက်ဆိုင်တဲ့သဘောကိုရှိနေတာလဲဆိုတာကိုစဉ်းစားဒါမှဒီမှာတို့အားလုံးကညီညီညွတ်ညွတ်နဲ့ဆက်ပြီးတော့လူချင်းနဲ့ညီတိုင်းပန်းတိုင်းကိုရောက်သွားနေမှာဖြစ်ပါတယ်
အတိတ်ရဲ့စီမံမှုကိုခံမဲ့စာအနာဂတ်ကိုစီမံကြဖို့နဲ့မတူညီချက်တွေကိုအပြန်အလှန်လေးစားကြအဖြစ်ငင်းငယ်ရေးပန်းတိုင်းကိုရောက်သွားနိုင်မယ်လို့ဒေါအောင်ဆန်းစုကြည်ကပြောခဲ့ပါတယ်အခုဒီ21ရာစုပင်လုံညီလာခံစနစ်ချက်တွေအားလုံးကိုနိုင်ငံပိုင်သတင်းဌာနတွေကလည်းတိုက်ရိုက်ထုတ်လွှင့်ခဲ့တာပါဒါဟာပြည်သူတွေအနေနဲ့ငြင်းငြိမ်းဖြစ်စဉ်ဟာဘလောက်ထိခက်ခဲလဲဆိုတာကိုသိနိုင်အောင်လို့ ਨੇ ဘယ်သူတွေကပြည်သူတွေပေါ်မှာစေတနာထားတယ်ဆိုတာကိုပြည်သူတွေကိုယ်တိုင်ဆုံးဖြတ်နိုင်မှုဖြစ်တယ်လို့ဒေါက်ဆန်းစုကြည်ကပြောခဲ့ပါတယ်အခုဒီစနစ်ပွဲအတွင်းဖက်ဒရယ်နဲ့ပတ်သက်လို့ယူဆပြောင်းစုတက်မတော်ဖွဲ့စည်းမှုအယူဆတွေမှာတက်မတော်နဲ့တိုင်းရင်းသားတွေကြားနောက်တိုင်းရင်းသားချင်းချင်းကြားမှာလည်းအတော်လေးမတူကိုယ်လဲချက်တွေရှိခဲ့ပါတယ်ဒါအပြင်ညီငယ်ရေးလုပ်ငန်းစဉ်ရှစ်ဆက်အကောင့်ထဲဖော်ရေးပိုက်မှာလည်းအခက်အခဲတွေရှိနေပါတယ်။ရှစ်တလဝင်းကျင်မှာကျင်းပတော့မဲ့မျိုးသားအဆက်နိုင်ငံရေးဆွေးနွေးပွဲတွေကိုတက်ရောက်နိုင်ဖို့ဒီ NCA နိုင်ငံလုံးဆိုင်ရာပြစ်ခတ်ရက်စေးစာချုပ်ကိုလက်မှတ်ထိုးရမယ်လို့တက်ဖက်ကလူလာတဲ့သဘောမှာတွေ့ရပါတယ်။ NCA လက်မှတ်မထိုးထားတဲ့တိုင်းရင်းသားတွေဘက်ကတော့ဒါကိုချိန်ဆနေကြတော့မှသူတို့ဘက်ကလူလာချက်တွေကိုတောင်းဆိုထားတဲ့အကြောင်း NCA လက်မှတ်ထိုးအဖွဲ့မှမပါတဲ့ရှမ်းပြည်မြောက်ပိုင်းဒီရှမ်းပြည်တူတက်ရေးပါတီ SSC ရဲ့ဒုတိယဥက္ကဋ္ဌစက်ခွန်ဆိုင်က VOA ကိုပြောပါတယ
်ဒီပြည်လုံးပြစ်ခတ်ရဆွေးရေးအစိုးရအကြံပြုပေးဖို့ပြီးရင်တစ်ဆက်တည်းကျွန်တော်တို့တိုင်းရင်းသားလက်မှတ်မထိုးရတဲ့တိုင်းရင်းသားတွေလည်းနဲ့အပြင်အတိုင်းအတာအားလုံးပေါ့ကျင်ရမယ်ဒါတစ်ချက်နော်နောက်ပြီးတော့ကျွန်တော်တို့အရေးကြီးဆုံးကအားလုံးပါဝင်နိုင်ရေးအားလုံးပါဝင်နိုင်ရေး NCA ရဲ့အပိုက်33ပေါ့သူ33ပဲရှိတယ်လေအားလုံးပါဝင်နိုင်ရေးအတိုင်းအဲ့တိုင်းလုပ်ဖို့ဆိုတော့နှစ်ဖွဲ့သုံးဖွဲ့ကိုကြံထားခြင်းအပြင်ပြည်တွင်းစီမိကိုမိခဲပြဖုံးတို့လို့ဖြစ်တယ်လေကြီးမိုးကြီးလေတွေပဲတိုက်လာရင်ဒီမိဘွားကလေးကတော်မိကြီးအဖြစ်လောင်သွားနိုင်တယ်ဒါမှမဟုတ်ကျွန်တော်တို့ပြောတာပါငញ្ញာရင်ညင်တပီလုံးအပြစ်ခတ်ရဆေးရေးဆိုတဲ့ဂုံနဲ့ဒရက်နဲ့ညီဖို့လိုတယ်နော်အဲ့ဒါမှတာလင်းကျွန်တော်တို့ကဂုံရှိရှိတက်ခါရှိရှိအားလုံးနှစ်ဖက်စလုံးပေါ့နော်အစိုးရနဲ့ကျွန်တော်တို့ကလည်းဒီတန်းတူမြတ်တာဆိုတာနဲ့ကျွန်တော်တို့ဒီလုံနိုင်ပါလိမ့်မယ်ဟုတ်လား
အခုအမျိုးသားအဆင့်နိုင်ငံဆွေးနွေးပွဲတွေမတိုင်ခင်မှာရော NCA လက်မှတ်ထိုးနိုင်မယ့်အနေအထားရှိကြ
အဲ့ဒါကိုကျွန်တော်တို့ဆွေးနွေးမယ်ဆက်ဆွေးနွေးမယ်ဆက်ဆွေးနွေးပြီးတော့မှကျွန်တော်တို့စူးစမ်းပါမယ်တို့လိုချင်တဲ့အပိုင်းကိုလည်းကျွန်တော်တို့ပြစ်ပယ်မထားပါဘူးကျွန်တော်တို့လည်းစဉ်းစားပါပါကျွန်တော်တို့လည်းညှိနှိုင်းပါကျွန်တော်တို့လိုချင်တဲ့အပိုင်းကိုလည်းတို့ပြစ်ပယ်မထားပဲနဲ့အပြန်အလှန်ပေါ့နော်ကျွန်တော်တို့တန်းတူမြတ်တာဆိုတာနဲ့ဆက်လက်ဆွေးနွေးသွားဖို့ကျွန်တော်မျှော်လင့်ပါတယ်
ဒေါ်ဆန်းစုကြည်ကတော့အခု21ရာစုပင်လုံကြီးလာကန်ဟာငញ្ញိုင်းဖြစ်စဉ်ရဲ့အစိပ်ပိုင်းတရဖြစ်တယ်လို့ပြောပါတယ်။ငញ្ញိုင်းလုံငန်းစဉ်ကိုလည်း၃နှစ်ကနေပြီးတော့၅နှစ်အထိလှုပ်သွားဖို့ရည်မှန်းထားကြတာပါ။လေးလာသူအချို့ကတော့ငញ្ញိုင်းဖြစ်စဉ်တစ်ခုလုံးအောင်မြင်ဖို့ဆိုရင်တော့ဒီထက်အချိန်ယူရနိုင်တယ်လို့ခန့်မှန်းကြပါတယ်။ဘာဖြစ်ဖြစ်ဒီညီလာကန်ရဲ့ရလမှာတော့မတူကွဲလဲချက်တွေကိုပြုဝင်လေးလေးနဲ့အပြန်လန်တိခွင့်ရလိုက်ကြလို့ပဲငញ្ញိုင်းလုံငန်းစဉ်ဟာခက်ခဲပြီးတော့အပြန်လန်ယုံကြည်နားလည်မှုတွေလိုအပ်နေကြတော့မယ်ဆိုတာကိုလည်းတွေ့လိုက်ကြရပါတယ်ခင်ဗျာ။ကျွန်တော်တာညူပါနေပြည်တော်ကနေပြည်တော်တင်ပြပို့ပါတယ
်နေပြည်တော်ကနေကိုတာညူတင်ပြပို့ခဲ့တာဖြစ်ပါတယ်ခင်ဗျာ21ရာစုပင်လုံးညီလာခံကနေအစဖြစ်ပြီးတော့တနိုင်ငံလုံးအတိုင်းတာနဲ့လုံခြုံတည်ငြိမ်ပြီးတိုင်းသားပြည်သူလူထုဘဝတွေအတွက်ပို့ပြီးခိုင်မာလေးနဲ့လက်တွေ့ကြတဲ့စစ်မှန်တဲ့ငြိမ်းချမ်းရေးဖော်ဆောင်မှုတွေကိုဆက်လက်လှုပ်ဆောင်သွားဖို့လိုတယ်လို့နိုင်ငံရေးအကဲခတ်တွေကပြောလိုက်ပါတယ်နှစ်ရှည်ကြာပြည်တွင်းစစ်မီးနဲ့စီရေးပြိပခတွေကြောင့်အိုးအိမ်ထွက်ခွာဆုံးပြေးခဲ့ရတဲ့ဆုံးပြေးခဲ့ရတဲ့စီပြေးဒုက္ခတွေတွေနဲ့ဒေသခံတွေရဲ့လူခွင့်ချိုးဖောက်ခံရမှုတွေကိုလည်းအရေးတကြီးအလေးထားဆွေးနွေးဖို့ကြဖို့ကိုလည်းတိုက်တွန်းလိုက်ပါတယ်အသေးစိတ်ကိုတော့မတ်စုမွန်ကအစူးစီးတင်ပြထားပါတယ်ခင်ဗျာ
ဟုတ်ပါတယ်နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်ကိုရိုင်းဦးဆောင်စီစဉ်ခဲ့တဲ့ပြည်ထောင်စုငြိမ်းချမ်းရေးညီလာခံ21ရာစုပင်လုံကတော့ဒီကနေ့ပြီးဆုံးသွားပြီဖြစ်ပါတယ်တက်ရောက်လာတဲ့သူတွေရဲ့မတူကွဲပြားတဲ့ယက်တီချက်တင်ပြဆွေးနွေးမှုတွေကနေမပြေလည်မှုတွေကိုဖြေရှင်းနိုင်မယ်ကောင်းမွန်တဲ့နည်းလမ်းအဖြေထွက်နိုင်ဖို့ကတော့အချိန်ယူရလိမ့်မယ်လို့သုံးသပ်မှုတွေရှိပါတယ်ညီလာခံချင်းမကြိမ်၄ရက်တာလုံးနိုင်ငံရေးအစုအဖွဲ့ကပါဝင်သင့်ပါဝင်ထိုက်သူအနေနဲ့တက်ရောက်ခဲ့တဲ့မဟာဗျူဟာနဲ့မူဝါဒလေ့လာရေး Institute ရဲ့တင်နန်းမိုင်းဆိုင်ရာညွှန်ကြားရေးဥအောင်သူငိမ့်ကသူ့အမြင်အခုလိုပြောပါတယ
်ဒီညီလာခံမှာတော့အဖွဲ့အစည်းကြီးကကိုယ်စားလှယ်အဖွဲ့လိုက်သူတို့ကတယောက်ကိုဆိုလို့ရှိရင်10မိနစ်တင်ပြခွင့်ရပါတယ်အဲ့တော့စုစုပေါင်းတင်ပြတဲ့သူက82ယောက်ဆိုတော့အမြင်တွေကလည်းမျိုးစုံပေါ့နော်တော်တော်လေးလည်းကွဲပြားကြတဲ့အနေအထားတွေရှိပါတယ် NCA လက်မှတ်ထိုးထားတဲ့အဖွဲ့တွေလည်းတက်သလိုလက်မှတ်မထိုးထားတဲ့အဖွဲ့တွေလည်းသူတို့ရဲ့ဟိုရည်တည်ချက်ကိုတင်ပြနိုင်တဲ့အနေအထားတော့ရှိပါတယ်ဆိုတော့နောက်တစ်ခုကကျတော့လည်းချက်ချင်းကြီးပြည်လည်မယ်လို့လည်းမယူဆနိုင်ပါဘူးဒါငင်းငန်းရေးလုပ်ငန်းစဉ်က process ပေါ့ဟိုရေးရှိဆက်သွားရမယ်ရေးရှိလည်းအပြန်လှန်အပေးယူနေတဲ့ဟိုသွားမယ်လို့ထင်ပါတယ
်လေးရတာကျင်းပခဲ့တဲ့21ရာစုပင်လုံကိုတက်ရောက်လာတဲ့လက်နက်ကိုင်းအဖွဲ့တွေနိုင်ငံရေးအင်အားစုတွေရဲ့သဘောထားရည်တည်ချက်တွေကိုဖတ်ကြားတင်သွင်းတဲ့အစီရင်ခံစာတွေတင်ပြချက်တွေကနေတဆင့်ပြည်သူတွေဘက်ကသိရှိခွင့်ရလိုက်ပြီးဖြစ်တဲ့အတွက်ရှေ့လျှောက်လှုပ်ဆောင်ရမယ်ငြိမ်းချမ်းရေးလုပ်ငန်းစဉ်တွေကိုဘလို့ပုံဖော်သွားကြမလဲဆိုတာအသေးချာဆက်ဆွေးနွေးသွားကြရမယ်အနေအထားဖြစ်နေတာပါတိုင်းရင်းသားအရေးလေးလာအကဲခတ်သူပြည်သူလွတ်တော်ကိုယ်စားလှယ်ဟောင်းဦးရဲထွန်းက
ရရေရှည်သွားမှာပဲရေရှည်သွားရင်ကျန်တဲ့တယောက်နားလည်မှုရအောင်ဆွေးနွေးရင်းနဲ့ဖြည်းဖြည်းချက်မှဒါသဘောတူညီချက်ကိုရှိမယ်ဆိုရင်တော့တမတော်ကပြောသလိုပေါ့3နှစ်နဲ့5နှစ်အတွင်းရအောင်လုပ်မယ်ဆိုတော့ဒီတတန်းမှာရအောင်လုပ်မယ်ဆိုတဲ့သဘောမျိုးပြောတာရှိတယ်အဓိကအရေးကြီးတာကတော့တမတော်ရဲ့ကျွန်တော်တို့အိုက်တိုင်းသားလက်နက်ကင်အဖွဲ့ရဲ့နောက်ပြီးတော့ NLD အစိုးရရဲ့ပေါ့နော်အဲ့ဒီ3ခုကတော့အဓိကဆွေးနွေးကြမှာပေါ့
တိုင်းပြည်မှာနှစ်ပေါင်း60ကျော်ပြည်တွင်းဆစ်ဖြစ်ပြီးတိုင်းရင်းသားလက်နက်ကိုင်ဖွဲ့တွေနဲ့အစိုးရတပ်တွေကြားတိုက်ပွဲတွေဖြစ်ခဲ့တဲ့စစ်ရေးပဋိပက္ခတွေကြောင့်အိုးအိမ်ဆုံးခွာထွက်ပြေးရသူစစ်ပြေးဆစ်ဆောင်ဒုက္ခသည်တွေအပြစ်မဲ့ဒေသခံပြည်သူတိုင်းရင်းသားလူထုရဲ့လူခွေဆိုးဆိုးဝါးဝါချိုးဖောက်ခံရတဲ့အနေအထားတွေကတော့စစ်မှန်တဲ့ငြိမ်းချမ်းရေးဖော်ဆောင်မယ်ဆိုတဲ့အရက်သားအစိုးရလက်ထက်ကျင်းပခဲ့တဲ့ဒီ21ရာစုပင်လုံးမှာတင်ပြခဲ့တာအားနည်းခဲ့တယ်လို့လူခွေလှုပ်ရှားသူတွေကထောက်ပြပါတယ်ဒါပေမဲ့လူရှေ့ဆက်ဆွေးနွေးမယ်နိုင်ငံရေးဆွေးနွေးပွဲမှာတော့လူမှုအတွက်အဓိကအရေးကြီးလိုအပ်တဲ့လူခွေချိုးဖောက်မှုအခြေအနေတွေကိုရှေ့တန်းတင်ဆွေးနွေးဖို့အဓိကလိုအပ်တယ်လို့လူခွေလှုပ်ရှားသူညီမြချင်းမြန်မာရဲ့ဒါရိုက်တာဦးအောင်မျိုးမင်းကအခုလိုပြောပါတယ
်ဒီတိုင်းရင်းသားတွေဘက်ကသူတို့ဘက်ကဘယ်လိုမျိုးတိုင်းနိုင်ငံကိုထူထောင်ခြင်းလဲဆိုတဲ့ပုံစံမျိုးရဲ့စစ်တပ်ဘက်ကဘယ်လိုယူဆရှိလဲဆိုတဲ့အယူဆနှစ်ခုအပြိုင်မှုကိုကျွန်တော်တိတိကျကျတွေ့ရတယ်ဒါပေမဲ့လက်ရှိဖြစ်နေတဲ့ဒီပြည်တွင်းဒုက္ခသည်တွေအကြောင်းကိုတော့နိုင်ငံတစ်ခုလုံးမှာဖြစ်တော့နိုင်တစ်မျိုးသားလုံးနဲ့ဆိုင်သော issue အနေနဲ့ဆွေးနွေးတာကိုကျွန်တော်သိမတွေ့ရဘူးဗျအမှန်တော့ကျွန်တော်တို့တစ်ဖက်ကရင်းရှေအနာဂတ်တိုင်းပြည်ကိုဘယ်လိုထူထောင်မလဲဆွေးနွေးမှုတွေလိုအပ်တယ်လို့လက်ရှိကျွန်တော်တို့ဒီတိမ့်နဲ့ချီသောပြည်တွင်းဒုက္ခသည်တွေကိစ္စနောက်ကတိပတ်မှာရောက်နေဒုက္ခသည်တွေပြန်လဲပို့ဆောင်ပေးတဲ့ကိစ္စဒီကိစ္စတွေကိုလည်းကျွန်တော်တို့အရေးပေါ်လှုပ်ဆောင်မဲ့ issue အနေနဲ့ဆွေးနွေးတင်တာတွေကျွန်တော်ရှိတယ်ဒါပေမဲ့ထင်သလောက်ဆွေးနွေးမှုမရှိဘူးလက်ရှိဖြစ်နေတဲ့လူခွေကိစ္စတွေကိုဘယ်လိုမျိုးရပ်တန့်အောင်လှုပ်ဆောင်မလဲဆိုတဲ့အကြောင်းအရာကိုလက်တွေ့ကျကျတင်ပြရတာဆွေးနွေးတဲ့သဘောတရားတွေလည်းအားနေတာတွေ့ပါတယ်အဲဒါအနာဂတ်ပြည်တော်စုထူထောင်မှုအတွက်ဆွေးနွေးနေတဲ့အချိန်မှာလက်ရှိအရေးတကြီးဖြေရှင်းရမယ့်အကြောင်းအရာတွေကမေးမိန်တယ်လို့ရေဘူးရသတ်မှတ်ချင်ပါတယ်ခင်ဗျာအခုဒီနေ့တွေ့ဆုံတဲ့၄ရက်ကြာဆွေးနွေးမှုကနောက်ထပ်မိုင်မောင်းများစွာဆက်လက်ပြီးခြိတက်ဖို့အတွက်နောက်ထပ်လှုပ်ဆောင်ဖို့လိုအပ်နေတဲ့လမ်းကြောင်းရဲ့အစဖြစ်တယ်အဲဒါလှုပ်ဆောင်တဲ့အချိန်မှာအယူဆရေးရာအစင်မပြေမှုတွေကိုနောက်တစ်ခါတွေ့တဲ့အချိန်မှာသင်ခန်းစာယူပြီးထပ်မဖြစ်အောင်ပြည်သူလူထုရဲ့ဘဝနဲ့သက်ဆိုင်သောအကြောင်းအရာတွေဖြစ်တဲ့နိုင်ငံရဲ့အကျိုးစီးပွားနဲ့သက်ဆိုင်တဲ့အကြောင်းအရာတွေဖြစ်တဲ့အတွက်အတ္တတွေချုပ်ပြီးတော့တိုင်းပြည်အကျိုးအတွက်လှုပ်ဆောင်ပေးဖို့တိုက်တွန်းချင်ပါတယ
်ဒီပြည်ထောင်စုငြိမ်းချမ်းရေးညီလာခံ21ရာစုပင်လုံကနေတက်မတော်အစိုးရနဲ့တိုင်းရင်းသားနိုင်ငံရေးပါတီတွေအပါအဝင်နိုင်ငံရေးအင်အားစုတွေနောက်အပြစ်ရတိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေရောအပြစ်မရထားတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့အသီးသီးရဲ့သဘောထားယက်တီချက်တွေကိုပါပြည်သူတွေကဓာတ်ရိုက်သိရှိခွင့်ရခဲ့တဲ့အတွက်21ရာစုပင်လုံညီလာခံကအစပြုခဲ့တဲ့ရှေ့နိုင်ငံရေးဆွေးနွေးပွဲတွေမှာတော့ပို့ပြီးတော့ခိုင်မာလေးနဲ့လက်တွေ့ကြတဲ့စစ်မှန်တဲ့ငြိမ်းချမ်းရေးဖော်ဆောင်မှုတွေကိုဆက်ပြီးတော့ညှိနှိုင်းဆွေးနွေးနိုင်မယ်လို့ပြည်သူတွေဘက်ကတော့ယုံကြည်မျှော်လင့်နေကြပါတယ်ရှင်
မဆုံမပြပြသွားတာဖြစ်ပါတယ်အခုတစ်ခါတော့တနိုင်ငံလုံးပြစ်ခတ်ရဆေးစာချုပ်နဲ့ဆိုင်တဲ့သတင်းကိုပြောပြခြင်းပါတယ်နောက်တစ်လလောက်အကြာမှာစတင်မယ့်အမျိုးသားအဆင့်နိုင်ငံရေးဆွေးနွေးပွဲတွေမှာပါဝင်လို့တဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေဟာတနိုင်ငံလုံးပြစ်ခတ်ရဆေး NCA စာချုပ်ကိုလက်မှတ်ထိုးရမှာဖြစ်တယ်လို့21ရာစုပင်လုံးကြီးလာခံကျင်းပရေးကော်မတီတာဝန်ရှိသူတွေကပြောလိုက်ပါတယ်နေပြီးတော့မှလက်ရှိကျင်းပနေတဲ့ပင်လုံးကြီးလာခံတတိယမြောက်နေ့အပြီးပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာပြောဆိုသွားခဲ့တာပါအကြောင်းစုံကိုတော့ကိုညာဝင်းအောင်ကတင်ပြပေးမှာဖြစ်ပါတယ်ခင်ဗျာ
လက်ရှိကျင်းပနေတဲ့21ရာစုပင်လုံညီလာခံမှာအားလုံးပါဝင်ခွင့်ရရည်ဆိုတဲ့အခြေခံမူအရအပြစ်ရအဖွဲ့တွေရောအပြစ်မရရသေးတဲ့အဖွဲ့အများစုကပါတက်ရောက်ဆွေးနွေးခွင့်ပေးထားတယ်ဆိုပေမဲ့နောက်လာမယ့်အမျိုးသားအဆင့်နိုင်ငံရေးဆွေးနွေးပွဲတွေနဲ့ငြိမ်းချမ်းရေးဖြစ်စဉ်မှာပါဝင်ခွင့်ရကျင်နေဆိုရင်တော့အပြစ်မရရသေးတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေဟာ NCA အပြစ်ခတ်ရဆဲရေးစာချုပ်ကိုလက်မှတ်ထိုးရမှာဖြစ်တယ်လို့ပင်လုံညီလာခံကျင်းပရေးကော်မတီတာဝန်ရှိသူတွေကပြောဆိုလိုက်တာပါစက်တင်ဘာလ2ရက်တောက်ကြနေ့ညနေပိုင်းမှာပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာအစိုးရငြိမ်းချမ်းရေးညှိနှိုင်းမှုကိုယ်စားလှယ်အဖွဲ့ခေါင်းဆောင်တူဦးဖြစ်တဲ့ဒုတိယဗိုလ်ချုပ်ကြီးဟောင်းခင်ဇော်ဦးကခုလိုပြောဆိုလိုက်တာဖြစ်ပါတယ်ရှေ့ဆက်ဆွေးနွေးသွားမယ့်အမျိုးသားအဆင့်နိုင်ငံရေးဆွေးနွေးပွဲတွေနဲ့ငြိမ်းချမ်းရေးဆွေးနွေးပွဲတွေဟာ NCA အပြည့်ရစာချုပ်ပေါ်အခြေခံထားတာကြောင့်ဖြစ်တယ်လို့သတင်းစာရှင်းလင်းပွဲမှာပြောသူကတော့အပြည့်ရလက်နက်ကင်အဖွဲ့ဖြစ်တဲ့ချင်းအမျိုးသားတပ်ဦး CNF ခေါင်းဆောင်တူဖြစ်သူဒေါက်တာစလိုင်းလျံမုံစာခေါင်ပဲဖြစ်ပါတယ
် NCA လက်မှတ်ကြီးထူတဲ့တိုင်းရင်းသားလက်နက်ကိုင်ဖွဲ့စည်းတွေကိုပဲအမျိုးသားစစ်နိုင်ငံရေးဆွေးနွေးပွဲမှာပါဝင်ဆွေးနွေးပိုင်ခွင့်ပေးမှာဖြစ်တယ်ဘာဖြစ်လို့လဲဆိုတော့ဒီငင်းချမ်းရေးဖြစ်စဉ်ကြီးဒီနိုင်ငံရေးဆွေးနွေးပွဲဖြစ်စဉ်ကြီးအားလုံးကတော့ NCA ပုံမူတည်ပြီးတော့သွားတာဖြစ်တယ် NCA မှာကျွန်တော်တို့တပ်တိအဆင့်မကျော်ပဲနဲ့မူပေါင်းမှာပါရမယ်အမျိုးသားရှင်းနိုင်ငံရွှေနေပွဲမှာပါရမယ်ပြည်ထောင်စုငင်းချင်းငလာကတည့်ရောက်မယ်ဆိုတဲ့ဟာမဖြစ်နိုင်ပါဘူ
းငင်းငယ်ရေးဆွေးနွေးမှုပူးတွဲကော်မတီ UPDJC အနေနဲ့လာမယ့်တစ်လလောက်အတွင်းနိုင်ငံရေးမူပေါင်းတွေကိုအပြီးသတ်ရေးဆွဲသွားမှာဖြစ်ပြီးအဲ့ဒီမူပေါင်းပေါ်အခြေခံကတိုင်းနယ်ပြည်နယ်တွေမှာအမျိုးသားအဆင့်နိုင်ငံရေးဆွေးနွေးပွဲတွေဆက်လုပ်သွားမှာဖြစ်တယ်လို့ဒုတိယဗိုလ်ချုပ်ကြီးဟောင်းခင်ဇော်ဦးကပြောပါတယ
်နောက်တစ်ကြိမ်ကျင်းပမယ့်ညီလာခံမတိုင်မြန်မာကျွန်တော်တို့ဒီ political framework ကို နောက်ဆုံးအပိဒကျွန်တော်တို့ပြန်လည်ပြင်ဆင်ရေးသားတာလုပ်ပါအဲ့ဒါလုပ်ပြီးလို့ရှိရင်အဲ့ဒီ political framework ရအမျိုးသားစစ်နိုင်ငံရေးဆွေးနွေးပွဲတွေကျင်းပပါသက်ဆိုင်ရာပြည်နယ်တိုင်းဒေသကြီးတွေမှာဒေသလိုက်လူမျိုးလိုက်နောက်တစ်ခါအကြောင်းအရာလိုက်ဆိုဆက်ဆော forum တွေဒါတွေကိုကျင်းပကြပါအောင်အဲ့လိုကျင်းပဖို့အတွက်ကျွန်တော်တို့ကကန္တာတွေခေါင်းစဉ်တွေကျွန်တော်တို့ချပေးပါအဲကျွန်တော်ထင်တော့ဟိုတလပတ်ဝန်းကျင်လောက်အတွင်းမှာဒါတွေဖြစ်လာမှာပါအဲဒါယူဆတာပါเนาะကျွန်တော် framework တော့လုပ်ရအောင်ပါပေါ့
နိုင်ငံရေးဆွေးနွေးပွဲတွေကိုဂန္ဓာ6ခုခွဲပြီးဆွေးနွေးသွားမှာဖြစ်ပါတယ်အဲ့ဒီဆွေးနွေးပွဲမှာအစိုးရလွှတ်တော်နဲ့တပ်မတော်ကအစုတစုတိုင်းဒေသလက်နက်ကိုင် EAO တွေကတစုနဲ့နိုင်ငံရေးပါတီတွေကအစုတစုဖြစ်ပါဝင်ဆွေးနွေးကြမှာဖြစ်ပါတယ်ဆွေးနွေးချက်အားလုံးကို UPDJC မှာစုံချက်ဖြစ်ထားပြီးကြေလည်မှုရတဲ့အထိဆွေးနွေးမယ်လို့ဒေါက်တာစလိုင်းလျံမုံကပြောပါတယ်
တကယ်နိုင်ငံရေးဆွေးနွေးပွဲလောက်ရမယ့်နေရာက UPDJC ဖြစ်ပါတယ်အဲ့ဒီ UPDJC မှာသဘောတူညီမှုရနိုင်တဲ့အပိုင်းတွေကိုကျွန်တော်တို့အနေနဲ့ပြည်တော်စုကြီးချိုင်းကြီးလာကကိုတင်ပါဖြစ်တယ်ပြည်တော်စုကြီးချိုင်းကြီးလာကမှာတော့နောက်တစ်ခါမှဆိုရင်တော့အစုဖွဲ့လိုက်ဆွေးနွေးဒါကသဘောတူလို့ရှိရင်ကျွန်တော်တို့ပြောမှတ်တာနောက်ထပ်ချုပ်လာမှကျင်ပါတယ်ပြည်ထောင်စုကြီးချိုင်းကြီးလာကမှာတော့အနည်းဆုံးပြည်ထောင်စုသဘောတူစာချုပ်အချက်နှစ်ချက်သုံးချက်လို့ထွက်လာမယ်လို့ကျွန်တော်တို့ပြောလင်းတယ်
။ဦးသိန်းစင်အစိုးရလက်ထက်က NCA အပြည့်အစာချုပ်ကိုတိုင်းဒေသလက်နက်ကိုင်၈ဖွဲ့ကသာလက်မှတ်ရေးထိုးခဲ့တာဖြစ်ပြီးအားလုံးပါဝင်ခွင့်ပေးရမှုကိုဦးသိန်းစင်အစိုးရကလက်မခံတာကြောင့် UNFC တပ်ပေါင်းစုမှပါတဲ့ကြံလက်နက်ကိုင်၉ဖွဲ့ကလက်မှတ်မထိုးပြခဲ့ကြတာဖြစ်ပါတယ်ခင်ဗျာ။
ရောစုငင်းငယ်ညီလာခံ22ရာစုပင်လုံကတော့ကျင်းပပြီးစီးသွားပါပြီ။ဒီညီလာခံနဲ့ပတ်သက်ပြီးနောက်ဆုံးအချိန်ထိသိရတဲ့အခြေအနေအရရက်ရှေ့ဆက်လှုပ်ဆောင်သွားမှာ၄ရှေ့လားလာတွေနဲ့ပတ်သက်ပြီးတော့ဒီစနေညတရားလီလိုင်းအစီအစဉ်မှာဆွေးနွေးကြရအောင်ပါ။ဒီအစီအစဉ်မှာပါဝင်ဆွေးနွေးကြတယ်ဆိုရင်ဆက်သွယ်ရမယ့်ဖုန်းနံပါတ်ကိုအချိန်မီပို့ထားပေးပါ။ကိုယ့်ရဲ့မြင်သဘောထားကိုစာသားနဲ့ဖြစ်ဖြစ်အတန်ဖိုင်နဲ့ဖြစ်ဖြစ်ပို့ထားလို့လည်းရပါတယ်။ VO ရဲ့ဖုန်းနံပါတ်က1-239-382-999လေးအီးမေးလ်လိပ်စာက burmese@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးကြဖို့သောရရှင်တွေအားလုံးကိုဖိတ်ခေါ်ပါခင်ဗျာ
။သောရရှင်တွေအနေနဲ့ကျွန်တော်ရဲ့ဓာတ်ရိုက်လေလံစီစဉ်မှာပါဝင်ဆွေးနွေးကြဖို့ကိုထပ်မံဖိတ်ခေါ်ပါရခင်ဗျာ။ကျွန်တော်တို့ VO မြန်မာပိုင်းကနေထုတ်လွှင့်နေတဲ့သတင်းတွေနဲ့ပတ်ဆင်ကဏ္ဍတွေကိုအင်တာနက်ကနေနားဆင်ကြတဲ့ဆိုတော့ www.burmese.voanews.com ဆိုတဲ့အင်တာနက်စာမျက်နှာမှာပြန်လည်နားဆင်ဖတ်ရှုနိုင်သလိုကျွန်တော်တို့ရဲ့ Facebook စာမျက်နှာကနေတဆင့်လဲနားဆင်ဖတ်ရှုနိုင်ပါတယ်။အခုကဆက်ပြီးတော့သတင်းအချင်းချုပ်ကိုနားလောင်ကတလဲချင်းညာပေးမှာဖြစ်ပါတယ်ခင်ဗျာ။
ကမ္ဘာစီးပွားရေးအင်အားကြီးနိုင်ငံ20 G20 ထိပ်သီးညီလာခံကိုတခြားကမ္ဘာအကောင်ဆောင်တွေနဲ့အတူတက်ရောက်ဖို့အမေရိကန်သမ္မတဘာရက်အိုဘားမားဟာတရုတ်နိုင်ငံဟန်ဂျိုးကိုစနေနေ့ခင်းပိုင်းမှာရောက်ရှိပါရယ်ညီလာခံမကျင်းပခင်မှာတရုတ်သမ္မတရှီကျင်းပင်နဲ့သမ္မတအိုဘားမားတွေ့ဆုံမှာပါထိပ်သီးညီလာခံကိုနှစ်ရက်တာကျင်းပမှာဖြစ်ပြီးဒီညီလာခံပြင်မစ္စတာအိုဘားမားဟာလောအိုစ်နိုင်ငံဗီယန်ဂျန်ကိုဆက်လက်ထွက်ခွာပြီးတော့အင်္ဂါကနေဂျာရာပရင်နေ့ထိကျင်းပမယ်အရှေ့တောင်အာရှနိုင်ငံများအသင်းအာဆီယံနဲ့အရှေ့အာရှထိပ်သီးညီလာခံကိုတက်ရောက်မှာဖြစ်ပါရယ် G20 ညီလာခံအတွင်ခက်ခဲတဲ့အကြောင်းအရာတော်များနဲ့မစ္စတာအိုဘားမားရင်ဆိုင်ရမှာဖြစ်တယ်လို့ကမ္ဘာစီးပွားရေးအင်အားကြီးနိုင်ငံ20ကကောင်းဆောင်တွေဟာနှေးကွေးနေတဲ့ကမ္ဘာစီးပွားရေးဦးမော်လာအောင်ဘလို့အကောင်ဆုံးလုပ်ကြမလဲဆိုတာနဲ့ရာဒီဥတုပြောင်းလဲမှုကိုရပ်တန့်သွားအောင်ရှစ်ဆက်တိုးလှုပ်ကိုင်းသွားဖို့အပြင်းထန်ဆွေးနွေးကြမှာဖြစ်ပါတယ်။နိုင်ငံတော်ရဲ့အတိုင်ပင်ခံပုဂ္ဂိုလ်နိုင်ငံခြားရေးဝန်ကြီးဒေါက်အောင်ဆန်းစုကြည်ဟာမကြခင်ပြက်ပိုင်းတွေအတွင်းပြပအခီးစင်တွေကိုဆက်တိုက်ထွက်ဖို့ရှိနေပါတယ်။ဒီထဲမှာပထမဦးဆုံးခရီးစဉ်ကတော့အရှေ့အာရှထိပ်သီးအစည်းအဝေးနဲ့အရှေ့တောင်အာရှနိုင်ငံများအဖွဲ့အာဆီယံထိပ်သီးအစည်းအဝေးတွေကျင်းပမယ့်လာအိုစ်နိုင်ငံကိုသွားမှာပါ။ဒီခရီးစဉ်တွေနဲ့ပတ်သက်ပြီးတော့နိုင်ငံခြားရေးဌာနညွှန်ကြားရေးမှူးဒေါက်အေးအေးဆိုက VOA ကိုအတည်ပြုပြောဆိုပါရယ်။အရှေ့အာရှထိပ်သီးအစည်းအဝေးနဲ့အာဆီယံထိပ်သီးအစည်းအဝေးတွေကိုလာအိုစ်နိုင်ငံဗီယန်ချမ်းမြို့တော်မှာစက်တင်ဘာလ6ရက်နေ့ကနေ10ရက်နေ့ထိကျင်းပမှာဖြစ်ပြီးအမေရိကန်သမ္မတဘာရက်အိုဘားမားအပါအဝင်ဒေတာရင်းထိပ်တန်းကောင်ဆောင်တွေတက်ရောက်ကြဖို့ရှိပါရယ်
။သတင်းချင်းချုပ်ကိုနားလောင်ချင်ညာဖေးခဲ့တာဖြစ်ပါရယ်။ဒီညနေ့အစည်းအဝေးထုတ်လုပ်ရမှုကမတ်ဆူမွန်ဖြစ်ပြီးတော့အင်ဂျင်နီယာကတော့ Voidex ဆိုတဲ့ဖြစ်ပါရယ်။ View American အသံညနေခင်းမြန်မာဘာသာအစည်းအဝေးတွေကိုညနေ6နာရီခွဲကနေ9နာရီထိ line kilometer 16 19နဲ့25တို့ကနေအတန်လွင့်ပေးခဲ့တာဖြစ်ပါရယ်။ View ကိုနားဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါရယ်။သောရရှင်နေအားလုံးရှင်လန်းချမ်းမြေ့ကြပါစေခင်ဗျာ။ကျွန်တော်ရန်နိုင်ပါ
This program has come to you from the Voice of America, Washington.